တူရကီနိုင်ငံအစ္စတန်ဘူမြို့မှာနှစ်တကူညကကြံဖက်တိုက်ခိုက်မှုအတွက်အလို့ရှိနေတဲ့တနတ်သမားဘသူဖြစ်တယ်ဆိုတာကိုသိနိုင်မှုနှိစက်နေပြီလို့အာနာဘိုင်နီကပြောပါတယ်။အဲ့ဒီနှစ်တကူညတိုက်ခိုက်မှုကြောင့်အနည်းဆုံးလူ39ဦးသေဆုံးခဲ့တာမှာနိုင်ငံသားအများအပြားလည်းပါဝင်ပါတယ်။အဲ့ဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်း IS Islamic State ကြောင့်အဖွဲ့ကပြောပါတယ်။တနတ်သမားရဲ့လက်ဝေယာနဲ့သူ့ရဲ့ပုံတံတန်းကိုရရှိထားပြီးဖြစ်တယ်လို့တူရကီလက်ထောက်ဝန်ကြီးချုပ်နူမန်ကတူမတ်စ်ကတင်းနေလာနေမှာသတင်းတောက်တီကိုပြောပါတယ်။လုံခြုံရေးကင်မရာကတစင်ရိုက်ကူးထားတဲ့ဝိုးတဝါတင်နာသမားရဲ့ပုံကိုလည်းတူရကီနိုင်ငံတဝန်းကသတင်းမီဒီယာတွေကိုဖြန့်ချီထားပါတယ်။တိုက်ခိုက်မှုနဲ့ဆက်နွယ်နေသူ10ဦးကိုဖမ်းဆီးထိန်းသိမ်းထားကြောင်းလက်ထောက်ဝန်ကြီးချုပ်ကတူမတ်စ်ကအတည်ပြုပြောဆိုပါတယ်။တင်းနေငွေညကရိန်းနာနိုင်ကလပ်အပြင်မှာစောင့်နေတဲ့ရဲအရာရှိနဲ့အရသားတဦးတို့ကိုတနက်နဲ့ပြစ်တပ်ပြီးမှအထဲကိုတနက်သမားကဝင်ပစ်တာဖြစ်ပါတယ်။ပြစ်ခတ်မှုဖြစ်ပွားတဲ့အချိန်ကကလပ်အတွင်းမှာလူပေါင်း600လောက်ရှိနေပြီးအများစုဟာနိုင်ငံသားတွေဖြစ်တယ်လို့ဆိုပါတယ်။ဒီတော့တွင်အစ္စလာမ်အစွန်းရောက်အကြမ်းဖက်သမားတွေကိုလူမှုကွန်ရက်တွေမှာချီကျူးပြောဆိုသူတွေကိုထိရောက်စွာအရေးယူသွားမယ်လို့တူရကီဝန်ကြီးချုပ်ကပြောပါတယ်။ဒီချိန်ထဲမှာပဲလူ39ဦးသေဆုံးခဲ့ရတဲ့နှစ်တစ်ကူအကြိုညအကြမ်းဖက်တိုက်ခိုက်မှုအတွက်သမရရီဆက်တရက်အာဒဝန်နဲ့သူအစိုးရမှာဒစိတ်တစ်ပိုင်းတာဝန်ရှိကြောင်းသမရကိုဝေဖန်သူတွေကထောက်ပြပြောဆိုကြပါတယ်။